စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်မြူနယ်ထဲမှာစစ်ကောင်စီတပ်ခန်းတွေကိုအေအေဘက်ကစတင်ထိုးစစ်ဆင်တိုက်ခိုက်နေတာမှာတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိအမ်မြူပေါ်မှာလက်နက်ကြီးတန်တွေနဲ့ပစ်ခတ်တန်တွေကြားနေရတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်နေကြရတယ်လို့လည်းအမ်မြူခံအမျိုးသမီးတူကပြောပါတယ်။
ဆိုရင်ဟိုရတဲ့ဒေသအ
给到他你这个时间吧，累了，断了累了，断了吧，嗯，断了你累，断了吧，哦。
ဒီကနေ့ဗုဒ္ဓဦးနဲ့မနေ့ပိုင်းကလည်းအဲ့မဲ့နှစ်မိုင်လောက်ဝေးတဲ့နေရာမှာနှစ်ဖက်တိုက်ပွဲပြင်းထန်နေတာကိုလွှတ်တော်ကိုယ်စားလှယ်ဟောင်တူဦးဖြစ်တဲ့ဦးဖေတန်းကဗီဒီယိုကိုခုလိုပြောပြပါရစေ
။အာမြေပေါင်းဝင်းကြီးမှာပေါ်တော့ဒီအမိုင်35နဲ့လာပြစ်တယ်လို့မနေ့ကတင်ရတယ်။အခုတင်ဒယ်လောင်းပေါ့။အဲ့ဒယ်လောင်းဘက်မှာလာပြစ်တယ်ဆိုတဲ့တင်ရတယ်။ဒီနေ့မနေ့ပိုင်းကတော့အာနဲ့နှစ်မိုင်กว่าလောက်ပေါ့နော်။အာနဲ့အောက်ရချမ်းမှာအာတိုက်ပွဲကြီးဖြစ်တယ်လို့အဲ့ဒီသက်ဆံများတော့ပြောကြတယ်၄-၅နာရီလောက်ဖြစ်တယ်ဒီတော့ပြောရရင်ဆိုတော့အမ်းမျိုးပါလေအဲ့လိုမကြမ်းကြာတိကျတိုက်ပွဲကြီးဖြစ်နေလားဒါမှမဟုတ်ဒီကိုနိုင်ကအဲ့လိုစကန်ကုန်းတွေပါတော့ပေါ့အရန်ကုန်းတို့အဲ့အဲ့မျိုးတွေကိုပြောလို့ဒီဖက်ကအစပြောတိုက်နေတာအဲ့တော့မတဲကွယ်ဘူးဇာတ်ရိုက်ပြောချက်ရတော့အမ်းမျိုးနဲ့မနှစ်မိုင်တော့ပေါ်မှာဒီနေ့မနေ့ကတော်တော်ပြင်းပြထန်ဖြစ်တယ်လို့ကြားရတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတမျိုးပြီးတမျိုးဆက်တိုက်ကျယ်ပြန့်လာနေတယ်လို့စစ်ကောင်စီရဲ့လေကြောင်းရေကြောင်းတိုက်ခိုက်မှုတွေကြောင့်မြို့ပေါ်နေအဆောက်အဦတွေအကုန်လုံးနှီးပါပျက်စီးသွားခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်နေတယ်လို့စစ်တပ်စခန်းတော်တော်များများကိုလည်းရခိုင်တပ်တော်အေအေကတိမ့်ပိုက်ရရှိနေပါတယ်။အေအေဘက်ကလက်နက်ကြီးထိုးစစ်ဆင်တိုက်ခတ်နေတဲ့ရခိုင်မြောက်ပိုင်းဘူးတိတော်မြို့နယ်ကစက္ကခ15လက်အောက်ခံခမရ99နှစ်တရင်ကိုပြီးခဲ့တဲ့မတ်လ25ရက်နေ့ကတိမ့်ပိုက်ရရှိခဲ့ပြီးလက်နက်ခံရမ်းတွေနဲ့အတူလက်နက်ချတဲ့တပ်သားတချို့ဖမ်းဆီးရမိခဲ့တယ်လို့အေအေရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ရခိုင်တပ်တော်ကလာနေချီပိတ်ဆို့ပြီးအတိုင်းအတာတစ်ခုထိတိမ့်ပိုက်ရရှိထားတဲ့မောင်တော်မျိုးနယ်ကကြိမ်ချောင်းနယ်ကြားဆောင်တက်စခန်းကိုတိမ့်ပိုက်နိုင်ဖို့လဲအရှိန်အဟုန်မြင့်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မလ25ရက်နေ့ကလည်းအေအေထိုးစစ်ဆင်တိုက်ခိုက်နေတဲ့မောင်တော်မျိုးနယ်တမန်သားရဲကင်းစခန်းကအင်အားပြခန့်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေလက်နက်ချလာကြတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကစစ်ကောင်စီနဲ့အေအေကြားတကြောပြန်တိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးလက်ရှိမှာတော့ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်မြောက်ပိုင်းကမြို့နယ်၈ခုကိုအေအေတပ်ကသိမ်းပိုက်ထားပြီးဖြစ်တယ်လို့ကျန်တဲ့မြို့နယ်တချို့ကိုလည်းပိတ်ဆို့ထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာစစ်တပ်စခန်းတွေကျနေတာနဲ့စစ်သားတွေလက်နက်ချတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ခြင်းမရှိပါဘူးခင်ဗျာ။